2012ခုနှစ်မှာသမရဦးသိန်းစိန်အစိုးရတက်လာကြတဲ့ကမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေပြုလုပ်လာတာကိုမြင်တွေ့ခဲ့ရပါတယ်။အစိုးရကစင်စာဖြတ်တောက်မှုကိုရှင်းချပြီးတဲ့အပြင်နိုင်ငံရေးအကျဉ်းသားတွေကိုလည်းပြန်လည်ပေးခဲ့တယ်လို့ပြည်ပရင်းနှီးမြှုပ်နှံမှုတွေလည်းမြန်မာနိုင်ငံကိုဝင်ရောက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့နိုင်ငံမှာစစ်တပ်ရဲ့အာဏာလွှမ်းမိုးမှုကတော့မပြောင်းလဲပဲဆက်ရှိနေတာကိုတွေ့ရပါတယ်။2015မှာရွေးကောက်ပွဲကိုကျင်းပဖို့မြန်မာနိုင်ငံမှာပြင်ဆင်နေချိန်မှာပြုပြင်ပြောင်းလဲရေးတွေဟာစိုးရိမ်ရလောက်အောင်တက်နေတာကိုတွေ့ရတယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။ဒီကြောင်းဘန်ကောက်က VOA သတင်းတောက် Gabriel Balak ပေးပို့ထားတဲ့သတင်းကိုဒေါ်လာလာတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
တချိန်ကချွတ်ချုံကြနေတဲ့မြန်မာစီးပွားရေးမှာတိတာထင်ရှားတဲ့အပြောင်းလဲတွေကိုမြင်တွေ့နေရပါပြီ။စီးပွားရေးပေါ်အစိုးရရဲ့ထိန်းချုပ်မှုကိုရှော့ချပေးတဲ့အပြင်ဘဏ်စနစ်သစ်၊မြေယာပိုင်ဆိုင်မှုပေါ်လစီသစ်တွေအပြင်ငွေလဲလှယ်တဲ့တန်ဖိုးကိုအစိုးရကမတက်မှတ်ပေးဈေးကွက်ကနေတက်မှတ်ပေးတဲ့အခြေအနေရောက်နေပါပြီ။ခုလိုခြေလှမ်းတွေကြောင့်လည်း2011ကစလို့မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာကမ္ဘာကြီးဒေါ်လာ9ဘီလီယံရှိခဲ့ပါတယ်။ဒါပေမဲ့လို့ခုလိုပြောင်းလဲတွေကြောင့်စီးပွားရေးလုတ်ကင်မှုလွယ်ကူပေမဲ့လို့လေစီးပွားရေးမှာရောနိုင်ငံရေးမြင့်ကွင်းမှာပါစစ်တပ်ရဲ့လွှမ်းမိုးတဲ့အခန့်ကဏ္ဍကိုပြောင်းလဲနိုင်ဖို့လှုံ့ဆော်ပေးနိုင်ခြင်းမရှိသေးဘူးလို့စီးပွားရေးပညာရှင်ရှွန်တနာကပြောပါတယ်
။ In our movement towards some new government form after 2015 that issue of the military and its role will it be the central actor?
2015နောက်ပိုင်းမှာအစိုးရတဲ့အနေနဲ့ပြုပြင်ပြောင်းလဲမှုပြုလုပ်မယ်ဆိုရင်အဓိကကြတာကစစ်တပ်နဲ့စစ်တပ်ရဲ့လွှမ်းမိုးတဲ့အခန်းကဏ္ဍကိုပြောင်းလဲဖို့ပြုလုပ်မှာလားလို့မေးเสียရှိပါတယ်။တကယ်ဖြစ်တဲ့အတိုင်းစစ်တပ်ရဲ့ချုပ်ကယ်မှုကိုလျှော့မှာလားဆိုတာကတော့အရေးကြီးတဲ့မေးခွန်းထုတ်စရာအချက်ဖြစ်ပါတယ်
။အထူးသဖြင့်မြန်မာနိုင်ငံရဲ့ဥပိုင် limited လို့အကြီးဆုံးစီးပွားရေးလုပ်ငန်းတွေနဲ့တဘာဝတန်ငွေနဲ့ကြောက်မြေရတနာတူးဖော်တဲ့ဝင်ငွေအကောင်းဆုံးစီးပွားရေးကဏ္ဍအများစုဟာစစ်တပ်ကချုပ်ကင်နေတာဖြစ်ပါတယ်။ခုလိုမြန်မာနိုင်ငံရဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုကြီးမားတယ်လို့နိုင်ငံရေးအာဏာချုပ်ကိုင်မှုဟာလည်းအလားတူအနေထားမှာရှိတာတွေ့ရပါတယ်။လွှတ်တော်မှာစစ်တပ်ကခန့်တဲ့ကိုယ်စားလှယ်တမတ်သားပါရှိတဲ့အတွက်လေဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ချက်အလုံးကိုဗီတိုအာဏာသုံးပယ်ချနိုင်တဲ့အနေထားမျိုးကိုရောက်စေတာဖြစ်ပါတယ်။ဒါကြောင့်လဲလူ့အခွင့်အရေးကျူးလွန်ချိုးဖောက်ကြတဲ့စစ်မှုတန်းတွေကိုအေးအေးယူနိုင်ဖို့ကခက်ခဲတာဖြစ်ပါတယ်။ပြည်ကြေလကဟာဗတ်နိုင်ငံကလူ့အခွင့်အရေးအဖွဲ့ကအစီရင်ခံစာတစောင်ထုတ်ပြန်ခဲ့ရမှာလက်ရှိပြည်ထရေးဝန်ကြီးဗိုလ်ချုပ်ကိုကိုအပါဝင်စစ်တပ်ထိပ်တန်းအရာရှိ၄ဦးတို့ဟာ2005နဲ့2006ခုအတွင်းမှာစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ရာဇဝတ်မှုကျူးလွန်ကြတဲ့အကြောင်းဆွဆွဲထားပါတယ်။ရန်ကုန်ရောက်မက်သျူးဘဂါဟာဟာဗတ်ရဲ့ Global Justice သုတေသီတူဖြစ်ပါတယ်။ဖမ်းဝရမ်းတွေထုတ်ဖို့တက်သေးအထောက်ထားအလုံးလောက်ရှိပေမဲ့ရည်ယူခြင်းရှိခဲ့ဘူးလို့သူကပြောပါတယ
် The military has set down their foot down and said that they
စစ်တပ်ကပြပတာပြောခဲ့ပြီးပါပြီစစ်တပ်ကကျူးလွန်တဲ့ချိုးဖောက်မှုတွေကိုအရေးယူဖို့ညှင်းဆုံနေပြီးအရေးယူတောင်းဆိုခဲ့ကြသူတွေကိုလည်းချင်းချောက်ခဲ့ကြပါတယ်အစိုးရအတွင်းပြည်ရင်ပြောင်းလဲလူလားကြသူတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကလည်းစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖြေရှင်းအရေးယူနိုင်ဖို့အတွက်အခိုင်အမာရပ်တည်တောင်းဆိုပြီးခဲ့တာမျိုးကျွန်တော်တို့မတွေ့ရပါဘူးတစ်ချိန်တည်းမှာပဲတပ်တွင်းလူခွင့်ရေးချိုးဖောက်သူတွေကိုယာရုတိုးပေးပြီးတော့အရေးပါတဲ့နေရာတွေမှာတာဝန်ပေးထားတာကိုတွေ့ရပါတယ်
။ဒါကြောင့်လည်းအရက်ဖက်ကကြီးစိုးတဲ့တရားရေးစနစ်မကျင့်သုံးနိုင်သေးပြီးတော့စစ်တပ်ထိတ်တန်းအရာရှိတွေကိုသူတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်အရေးယူနိုင်မှာမဟုတ်တယ်လို့စစ်တပ်ကလည်းဆက်ပြီးဒီလိုပြစ်မှုတွေကိုကျူးလွန်နေမှာဖြစ်တယ်လို့သူကထောက်ပြပါတယ်။
Certain areas of the country where there are extractive industries and natural resources, the military's control over government administration is very strong. So, for example,
ကျွန်တော်တို့မြင်တွေ့နေရတာကတော့မြန်မာနိုင်ငံရဲ့တချို့ဒေသတွေဖြစ်တဲ့တွင်းထွက်တရားစာရတွေရှိတဲ့နေရာမှာဒေသအုပ်ချုပ်ရေးကိုစစ်တပ်ကထိန်းချုပ်ထားတာဖြစ်ပါတယ်။ဥပမာကြောက်စင်းထွက်တဲ့ဖားကန်ဒေသမှာစစ်တပ်ကဒေသခံအစိုးရကိုရောတရားရေးစနစ်ကိုပါထိန်းချုပ်ထားတာတွေ့ရပါတယ်။တရားဥပဒေစိုးမိုးရေးနဲ့အုပ်ချုပ်ရေးပြည်ပြင်ဖို့ဆိုတာတဲ့သူတို့ရဲ့အကျိုးစီးပွားကာကွယ်ဖို့ကိုပိုးပြီးတော့လှုပ်ဆောင်နေတာတွေ့ရပါတယ်
။ဆေစုနှစ်ပေါင်းများစွာနှစ်ကိုခံခဲ့ရတဲ့မြမတိုက်ခံနိုင်ငံရေးပါတီတွေအနေနဲ့လဲလွှတ်တော်မှာအမတ်နေရာတွေအနိုင်ရရှိခဲ့ပြီးမြင့်စစ်တပ်ရဲ့လွှမ်းမိုးမှုကိုတော့ရော့ကြသွားအောင်လုပ်နိုင်စွာမရှိခဲ့ပါဘူး။အထူးသဖြင့်စစ်တပ်ကကျူးလွန်တဲ့ပြစ်မှုတွေအတွက်ရည်ယူနိုင်ဖို့အတိုက်ခံကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုဝိုင်းတောင်းဆိုကြပြီးမြဲလို့လဲသူမအနေနဲ့ဘာမှမတတ်နိုင်ခဲ့ပါဘူး။ခုလိုစစ်တပ်ကိုဝေဖန်မှုတွေကိုတုံ့ပြန်ရမှာမြန်မာစစ်ဗိုလ်ချုပ်တွေကနိုင်ငံရဲ့တချို့ဒေသတွေမှာ လက်နက်ကိုင်တိုင်းရင်းသားတွေနဲ့တိုက်ခိုက်မှုတွေဆက်ရှိနေတဲ့အတွက်စစ်တပ်အနေနဲ့ဆက်အာဏာရှိဖို့လိုအပ်တယ်လို့ခုခံပြောဆိုကြပါတယ်။လွှတ်တော်မှစစ်တပ်ရဲ့လွှမ်းမိုးမှုကြီးမားတဲ့အတွက်လည်းမြန်မာနိုင်ငံရဲ့အသုံးစိတ်23တပ်သမား200ခန့်နှုန်းကိုစစ်အသုံးစိတ်တွေရထားနိုင်ခဲ့တာဖြစ်ပါတယ်။ဒီအသုံးစိတ်ဟာဒီသံတမန်မှာအပြင်းဆုံးဖြစ်ပြီးစစ်တပ်ကတိုင်းရင်းသားတွေနဲ့ဆက်လက်တိုက်ပွဲတွေဖြစ်နေတာကြောင့်ခုလိုစစ်အသုံးစိတ်လူတယ်လို့ဆိုပါတယ်စစ်တပ်ကိုနိုင်ငံရဲ့အမျိုးသားကာကွယ်ရေးနဲ့လူချုပ်ရေးကောင်စီကအုပ်ချုပ်ပြီးဘတ်ဂျက်ကိုလည်းတတ်မှတ်ပေးတာဖြစ်ပါတယ်ဒါပေမဲ့လို့လည်းပြပရှိကဲခတ်တွေကတော့လက်ရှိတိုင်းဒေသတွေမှာစုပူမှုတွေဆက်ဖြစ်နေတာဟာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးတွေကြောင့်တစ်စိတ်ပိုင်းဖြစ်တယ်လို့ထောက်ပြကြပါတယ်ပြည်ပကဖြစ်ပွားရာဒေသတွေမှာတဘာဝတရားဇာတတွေရှိတဲ့အတွက်ကြောင့်လေငင်းကြိုင်းရေးဖော်ဆောင်မှုလုပ်ငန်းကြံ့ကြာနေပြီးအစိုးရရောစစ်တပ်ပေါ်မှာရောယုံကြည်မှုတွေရောနေလာတယ်လို့ Harvard သုတေသီ Matthew Berger ကပြောပါတယ်။ပြီးခဲ့တဲ့လကငင်းကြင်းကြီးဆွေးနွေးပွဲကျင်းပပြီးတရက်ကြာမှပဲမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ကချင်ပြည်နယ်လိုင်ဇာမှာတိုင်းရင်လက်နက်ကိုင်တပ်သား29ဦးကြာဆုံးခဲ့တာဖြစ်ပါတယ်။သမရဦးသိန်းစိန်အစိုးရအနေနဲ့2015 November လမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲများမတိုင်မီအပြည့်ရသဘောတူညီမှုရရှိလိုတာဖြစ်ပါတယ်ဒါပေမဲ့အစိုးရမှစစ်တပ်ရဲ့အခန့်ကဏ္ဍရှော့ချနိုင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တာဖြစ်ပါတယ်ပြီးခဲ့တဲ့လကလွှတ်တော်စည်းဝေးပွဲမှာတော့2015မတိုင်မီဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်ဖို့မဖြစ်နိုင်တဲ့အကြောင်းစစ်တပ်ကိုယ်စားလှယ်တွေကသဘောထားထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်